ရှမ်းပြည်နယ်အရှေ့မြောက်ပိုင်းတရုတ်မြန်မာနယ်စပ်နားကရန်လုံကျိုင်းနယ်ကွန်လုံမြို့နယ်နာတဝိုင်မှာဒီနေ့လည်းတိုက်ပွဲတွေဆက်ဖြစ်နေတာကြောင့်စစ်ဘေးရှောင်ဒုက္ခသည်တွေလာရှိုးမြို့နယ်တရုတ်နယ်စပ်ဘက်ကိုထပ်ပြီးတော့ရောက်လာနေတဲ့အကြောင်းကူညီကယ်ဆယ်ရေးဆောင်ရွက်နေသူတွေပြောပါတယ်။ဒီတရက်ထဲမှာတင်လာရှိုးဘက်စီတိန့်ရှောင်လာသူပေါင်း900ဝန်းကျင်ရှိပြီးကိုကန်ဒေသစစ်ပွဲကြောင့်တရုတ်နိုင်ငံဘက်ကိုထွက်ပြေးတိန့်ရှောင်သူတွေလည်းအခုချိန်ထိဆိုရင်3000ကျော်နေပြီလို့ယူနန်ပြည်နယ်နမ်ဆာမြို့ဘုံကြီးတောင်ကပြောပါတယ်။ဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကပြောပြမှာပါရှင်။
တရုတ်မြန်မာနယ်စပ်နဲ့နှစ်မိုင်လောက်သာဝေးတဲ့ရန်လုံကျိုင်းဒေသတစ်ဝိုက်မှာဒီကနေ့မနေ့ကနေညနေထိတိုက်ပွဲတွေတောက်လျှောက်ဖြစ်ခဲ့ကြောင်းတရုတ်မြန်မာနယ်စပ်ယူနန်ပြည်နယ်နမ်ဆန်မြို့ဘုံကြီးကျောင်းဆရာတော်ဦးကေတရက VOA ကိုမိန့်ပါတယ
်။ကိုကန်စစ်သားနဲ့မြန်မာတပ်မတော်နဲ့တိုက်ပွဲဖြစ်တာပေါ့နော်။ရန်လုံကျိုင်းမြို့ဝင်ပေါ့ပေါ့နော်။တနေရာ123တနေရာ125မှတ်တိုင်ပေါ့တကယ်ကြီး။တနေရာ3နေရာပေါ့နော်။တိုက်ပွဲကမနေ့ကနေ6နာရီကစပြီးတော့တိုက်တာပေါ့ညစဉ်ရောက်6နာရီအထိညင်တာပေါ့နော်ဒီနေ့စပဲဦးစင်းတို့ကြောင်းနဲ့ဒီဒီလိုတိုက်ပွဲနေရာမှာနှစ်မိုင်လောက်ပဲရှိရဲ့အဲ့ဒါဒနအတန်ရောဟိုဘုံအတန်ရောအဲ့ဒါနဲ့ကြီးအတန်ပေါ့ဒုံတိုင်းဒုံတိုင်းမြို့ထက်တော့ဒီအဲ့ဒါမှာကလုံးပေါ်လာတယ
်ဒီနေ့တရက်ထက်မှာပဲကိုကန့်ကိုပိုင်အုတ်ချုပ်ခွင့်ရဒေသနာကကွန်လုံမြို့တဝိုက်မှာကူကန်တပ်ဖွဲ့အပါအဝင်မြောက်ပိုင်းမဟာမိတ်တပ်တွေနဲ့အစိုးရတပ်တွေတိုက်ပွဲဖြစ်ပွားတာကြောင့်စစ်ဘေးရှောင်ဒုက္ခသည်တွေလာရှိုးမြို့ဘက်ကိုဆက်ပြီးပြေးနေရတယ်လို့လာရှိုးမြို့မန်ဆူရှမ်းကျောင်းလူမှုကယ်ဆယ်ရေးအဖွဲ့ကဦးမမောင်တန်းကပြောပါတယ
်။ကွန်လုံမြို့နယ်ထဲကရွာတရွာမှာဖြစ်တယ်။အဲဒီနားမှာဖြစ်ရင်တော့ဒီမဟာမိတ်အဖွဲ့နဲ့တပ်မတော်ဒါပဲရှိမှာ။ဖြစ်တော့ကျွန်တော်အဖွဲ့ကလည်းဒီနေ့တပ်ဖွဲ့တက်တာ။အဲဒီမှာရွာမှာတော့ထွက်ပြေးလာကြလို့သွားပြယ်လာတယ်အယောက်90အခုပြေးလာတဲ့ဒုက္ခတွေကကမင်းကြီးရွာဒုက္ခတွေအခုလာရှိုးကိုခေါ်လာပြီအခုသူတို့မရောက်လာသေးဘူးကြာတိုက်ပွဲဖြစ်လို့သူတို့ထွက်ပြေးလာတာအဲ့ဒါဒီနေ့မနေ့ဖြစ်တာကြာဒီတရက်ထဲ900လောက်ရှိတယ်ခုန90မပါသေးဘူ
းလာရှိုးမြို့ကိုထွက်ပြေးလာကြတဲ့ဒုက္ခတွေအများစုဟာမကွေးတိုင်းကဖြစ်ပြီးလာရှိုးမြို့မှာခီးတထောက်နာပြည်စုဆောင်ရှောက်ပြီးတာနဲ့သူတို့ကိုမူရင်းဒေသကိုပြန်ပို့ပေးနေကြောင်းကိုကန့်ဒေတာစစ်ကြောင့်လာရှိုးမြို့ပဲပြေးလာသူ3000ကျော်4000နီးပါးရှိနေပြီဖြစ်ကြောင်းဦးမမောင်တန်းကပြောပါတယ်လက်တလုံးမှာအစိုးရတပ်တွေကလောက်ကန်မြို့ကိုလုံခြုံရေးအပြည့်ယူလာပြီးနေ့စဉ်ကင်းလှည့်တာမျိုးရှိနေပေမဲ့လောက်ကန်မြို့နဲ့ပတ်ဝန်းကျင်ဒေတာတွေမှာလုံခြုံမှုလုံးဝမရှိဘူးလို့လောက်ကန်မြို့ကိုကိုယ်တိုင်တွားရောက်ခဲ့တဲ့ဦးမမောင်တန်းကပြောပါတယ
်ကင်းလှည့်တာတော့တွေ့တယ်ကင်းလှည့်တာတော့စစ်သားတွေဟိုရှေ့နောက်အကုန်ဓာကြီးပေါ်မှာတလက်ထုံပြီးကင်းလှည့်တာတော့တွေ့ခဲ့တယ်တစ်မြို့လုံးတစ်မြို့လုံးပတ်နေတာမျိုးနဲ့ဆယ်မိနစ်15မိနစ်တောင်းရောက်မဲ့နေရာဒီမှာလုံခြုံမှုလုံးဝမရှိဘူး။ပတ်ဝန်းကျင်ရွာလို့ပြောမှာပေါ့နော်။အဲဒီမှာလုံခြုံမှုလုံးဝမရှိဘူး။အဲ့ဒီဘက်တွေကိုလည်းလမ်းပြင်နေတာရှိတယ်။အဲ့ဒီမှာတော့တချို့ဒုက္ခတွေရှိတယ်လို့တတ်တယ်။ဒါကကခုမပြည့်ဘူး။ဟိုတော့ကိုဝေလူကျော်တော့တည့်လို့မရဘူး။အဲ့နာတော့လို့မရဘူး။လုံခြုံရေးကလုံးဝခွင့်ပြုလို့မရဘူး။အန္တရာယ်ရှိတယ်ဆိုရင်ပြီးမသွားတော့သတ်မခေါ်နိုင်ဘူး။အားလုံးကရှင်းပြတော့သုတထိတ်ထိတ်နဲ့ပါအဲ့ဒီလောက်ကိုက်တယ်မဟုတ်ဟိုလာရှုဘက်ကလူကြီးကအဲတက်ကထူးသေးအကြည့်ပြမစင်နေတာတို့ဒီမို့အဲဆရာဆံမွေးရှိလို့လားဘာလားညာလားဆိုပြီးဆုံးရင်မှုတွေကကျွန်တော်တို့ကိုယ်တိုင်မှရှိနေ
ကူကန်ဒေတာတိုက်ပွဲတွေကြောင့်တရုတ်ပြည်ဘက်ချမ်းနမ်ဆန်မြို့ဘက်ကိုစေပေးတင်းဆောင်လာသူဒီကနေ့အချိန်ထိ3000ကျော်ရှိနေပြီးနေဆက်မှတ်တိုင်125မှာဖွင့်ထားတဲ့တရုတ်အစိုးရဒုက္ခသည်စခန်းမှာတော့ကူညီဆောင်ရှောက်မှုတွေရှိနေကြောင်းနမ်ဆန်ကျောင်းဆရာတော်ဦးကေတရကမိန့်ပါတယ်
လောက်ကိုင်းမြို့ရဲ့ပဝန်ကျင်အားလုံးဟာအကလုံးပြေလာခဲ့ပါတယ်ဒီနေ့ဆိုဆက်တော့3000လောက်ကျော်ပြီတကယ်ကြီး3000ကျော်လောလောဆယ်ကရွာထဲမှာတို့ကစီရင်ပဲကောက်ထားတာဟောကိုအိမ်ကိုလူမျိုးကိုအတိပုဂ္ဂိုလ်တွေအာကျွေးပေးပါတယ်တို့အဲ့လိုပဲလောလောဆယ်ကတော့တို့ကဘာမှကုညို့မရှိသေးဘူးပေါ့နော်ဟောဒီဒုက္ခတဲ့စခန်းကတော့တို့အပြည့်အဝအကလုံးချက်ကျွေးပေးပါတယ်နော်ဒီနန်းဆောင်မြုပ်တိပေါ့ဒီနေ့ငာမှတ်တိုင်ပေါ့နော်နိုင်ငံရေးအရစစ်ရေးအရအောင်းမွန်စွာဆွေးနွေးပါမြန်မြန်ဆန်းဆန်းနားလည်ပေးပါဒါဖုန်းကမေတ္တာရခိုင်ချင်ပါတယ်ပေါ့နော
်တရုတ်နိုင်ငံတွင်စစ်ဘေးရှောင်လာသူ2000လောက်ရှိမယ်လို့တရုတ်နိုင်ငံသားကြီးဝန်ကြီးဌာနကပြီးခဲ့တဲ့ကြာသပတေးနေ့မှာပြောခဲ့ပေမဲ့လောလောဆယ်ဒုက္ခသည်တွေတိုးပွားလာနေတာဖြစ်ပါတယ်လောက်ကန်မြို့တဝိုက်ကိုကန့်ဒေသကစစ်ဘေးရှောင်ဒုက္ခသည်တွေကယ်ဆယ်ရေးအတွက်ရုပ်ရှင်မင်းသားဝေလူကျော်ဦးဆောင်တဲ့အဖွဲ့ကချက်ချင်းဤအသင်းကိုကိုစားပြုပြီးတွားရောက်ကယ်ဆယ်နေတာဖြစ်ပါတယ်။ကျန်တဲ့ပရဟိတအဖွဲ့တွေကတော့စစ်တပ်ကအဲ့ဒီဒေသကိုဝင်ရောက်ခွင့်မပေးသေးပါဘူး။ဒီကနေ့ဖြစ်ပေါ်တဲ့တိုက်ပွဲနဲ့ပတ်သက်လို့ကုကန်တပ်ဖွဲ့တာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့အဆက်အသွယ်မရရှိခဲ့ပါဘူးခင်ဗျာ
။ကိုညာဝဲအောင်ဆက်သွယ်မေးမြန်းတင်ပြခဲ့တာပါရှင်။